မနေ့တုန်းကနေမြုပ်သွားခဲ့တဲ့စီဝူဂရုတင်မောကိုပြန်ပြီးဆေးရုပ်အတွက်တောင်ကိုရီးယားသမ္မတပတ်ကွန်နဲကသတိပေးလိုက်ပါတယ်။တင်မောနေမြုပ်ရာမှာတေဆုံးခဲ့ရသူ304ဦးရဲ့ကျန်းရသူမိသားစုဝင်တွေအဓိကတောင်းဆိုချက်ကိုလက်ရောတဲ့သဘောနဲ့ဖြစ်ပါတယ်။ဒီကနေ့တောင်ကိုရီးယားအနောက်တောင်ကန်ယိုရန်ဒေသမှာစီဝူတင်မောတိတ်မောက်ခဲ့တဲ့တစ်နှစ်ပြည့်အခမ်းအနားကျင်းပစဉ်မှာသမ္မတကသူ့ရဲ့မင်းကွန်းနဲ့မှာအခုလိုထည့်သွင်းပြောကြားလိုက်တာပါ။ကျောင်းသူကျောင်းသားအများစုလိုက်ပါခဲ့တဲ့ဒီတင်မောဟာသူ့တိတ်မောက်ခဲ့တဲ့နေရာမှာပဲအခုထိရောက်ထိုးနေမြုပ်နေဆဲဖြစ်ပါတယ်။ဒီသင်းမောနှင်းမြုပ်မှုဟာတောင်ကိုရီးယားနိုင်ငံအတွက်အဆိုးဝါးဆုံးရေချောင်းအန္တရာယ်တစ်ခုအဖြစ်သတိပေးနေတယ်လို့ဖြစ်နေတာပါ။အခုချိန်ဟာသင်းမောကိုပြန်ပြီးဆေးယူနိုင်ဖို့နဲ့ပြင်ဆင်ရမယ့်အချိန်ရောက်နေပြီးမို့အ мян ပြန်ပြီးဆေးယူနိုင်အောင်လိုအပ်တဲ့အစီအစဉ်တွေချက်ချင်းချမှတ်သွားမှာဖြစ်ကြောင်းသမ္မတကပြောပါတယ်။ဒါ့အပြင်ဂူရီပျောက်ဆုံးနေဆဲဖြစ်တဲ့ခီးတဲ့ကိုဦးရဲ့အလောင်းတွေဘယ်မှာရှိလဲဆိုတာကိုရှာဖွေမယ်လို့လည်းသမ္မတကကတိပေးလိုက်ပါတယ်။တေဆုံးခဲ့သူတွေရဲ့မိသားစုဝင်အတော်များများကဒီကနေ့မနေ့စောစောအောက်မေပွဲအခမ်းအနားကျင်းပရာနေရာကိုလာရောက်တဲ့သမ္မတကိုတွေ့ဆုံဖို့အတွက်ညင်းပယ်ခဲ့ကြပြီးတင်းမောကိုပြန်ပြီးဆဲပေးဖို့သဘောတူမှာတွေ့ခံမှာဖြစ်ကြောင်းပြောပါတယ်။တေဆုံးခဲ့သူတွေရဲ့မိသားစုတွေနဲ့ရင်းနှီးနှီးပြောဆိုနိုင်မှုအပြင်ဘာကြောင့်ဒီတင်းမောနှင်းမြုပ်တယ်ဆိုတာကိုပါအသေးချာဖော်ထုတ်နိုင်ဖို့တန်ချိန်9000နီးပါးရှိတဲ့ဂရုတင်းမောပြန်ဆဲပြီးဖိအားပေးမှုကိုတောင်ကိုရီးယားအစိုးရအရင်ဆိုင်နေရပါတယ်။